ချင်းပြည်နယ်ကလေးနယ်ဖလန်းမြို့ကြားမှာတော့စစ်ကောင်စီတပ်နဲ့ဖလန်းဒေသခံကာကွယ်ရေးအဖွဲ့ CDF တို့ဒီကနေ့တိုက်ပွဲဖြစ်ပွားပြီးဖလန်း CDF ကတအူးသေးဆုံးတယ်လို့စစ်တပ်ဘက်ကလည်းအကြဆုံးနေရှိခဲ့ပါတယ်။ဒီလိုချင်းပြည်နယ်ဘက်မှာတိုက်ခိုက်မှုတွေဖြစ်နေချိန်မှာပဲမြင်းကြံမြို့ကတချို့ကျေးရွာတွေမှာတပ်ကတည်ပြီးတော့စခန်းချနေပါတယ်။ကချင်ပြည်နယ်ဘက်မှာတော့တက်ကြွလှုပ်ရှားသူတချို့ကိုကားနဲ့တိုက်ပြီးတော့စစ်တပ်ဘက်ကဖမ်းဆီးခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုငင်းကြံပြောပြပေးပါရှင်။
မေလ21ရက်မနက်ပိုင်းကချင်းပြည်နယ်ကလေးမြို့နယ်ဖလန်းမြို့ကြားမှာဖလန်းဒေသခံကာကွယ်ရေး CDF တပ်ဖွဲ့ကစစ်ကောင်စီတပ်ကိုကြားကြက်တိုက်ခိုက်ခဲ့ပါတယ်။အပြန်အလှန်တိုက်ခိုက်မှုတွေအတွင်းဖလန်း CDF ဘက်ကတဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။ဒါအချိန်ကတော့7နာရီမနက်7နာရီပေါ့နော်။အဲ့ဒါဖလန်းနဲ့ကလေးကြားမှာအခုတော့ပထမဆုံးအချိန်ပေါ့နော်။ဒါဖလန်းဖွင့်နေစဉ်ခေတ္တကလေးရနေစစ်ကူတက်လိုက်တာပါ။အဲ့ဒါကိုကျွန်တော်တို့ဒီကCDF ကကျွန်တော်အဲ့ဒါစစ်ကူလာတဲ့ဟာကိုကျွန်တော်တို့စစ်တပ်တိုက်ပွဲပေါ့နော်အဲ့ဒီစစ်တပ်တော့6ယောက်ဆုံးတယ်ပြီးတော့2ယောက်တော့ဒဏ်ရာနဲ့ပြီးနေတယ်အဲ့တော့ကျွန်တော်တို့ခဲကတော့1ယောက်ဆုံးတယ်ကြီးကြတော့မကြည့်ဘူးဒါပေမဲ့အဲ့ဒီကုတလောကတော့ဟာခါမှာဖြစ်တယ်ဆိုတော့ဟာခါကိုသွားဖို့ဖြစ်မယ်လို့ကျွန်တော်တို့ထင်ပါတယ
်စစ်တပ်က6ယောက်တေဆုံးတယ်လို့ပြောပေမဲ့တိကျအတိမပြုနိုင်ပါဘူးဒါအပြင်မန္တလေးတိုင်းမြင်းညံမြို့နာကတပြေးသားရွာမှာမေလ20ရက်နေ့ကစပြီးစစ်တပ်ကတပ်ဆွဲထားလို့ကျေးရွာသားတွေလည်းထွက်ပြေးနေရပါတယ်။ဒီအချိန်နဲ့ပတ်သက်လို့တပြေးရွာသားတအုပ်ကအခုလိုပြောပါတယ
်။ရွာထဲမှာတော့လူတွေတယောက်မှနေလို့မရဘူး။တယောက်တော့ဖမ်းပြီးတော့စစ်တပ်မေးရလို့တယ်ပေါ့ဗျာ။ကျွန်တော်ရွာကန်ပြီးဇလန်းတိုင်းတို့ကိုဖမ်းတယ်ဖမ်းရတာပေါ့။မနေရမနေချင်းအစိုးကြီးကတော့မသူဝင်လာတာခင်ဗျာ။အဲရေလုတ်သားတွေပါလေလက်ရှိတယ်လေကျွန်တော်ဘုရားရေလုတ်သားတွေလည်းလုတ်ခွင့်မပေးဘူး။လုံးခွန်းမပေးညဆုံးပြီးသွားမယ်ဒီလိုတနက်ပြည့်ပြီးတော့ကျွန်တော်တော်ရီမစင်ကြဘူးဒီလိုသားမလုံးကြဘူးဒီလိုအမယ်တခါလေဥပဒေလိုက်ပြထုတ်ပြန်ထားတာအဲအခုကတော့မနေ့ကတော့ဒီလိုတော့ဟွာကား၅စီးထက်လာတယ်ဆရာအဲ့၅စီးထက်လာတော့ကျတော့အဲ့မှာတော့စကားမပြောတတ်တဲ့လူတွေပါပါတယ်ဒီလိုတိရုပ်ဒီလိုကျွန်တော်တို့ကသူကပြောကြတယ်ဆရာတဲ့အဲ့ဒါကြောင့်ကျွန်တော်တို့ဒီရွာလည်းတယောက်မှမနေရဘူးကျွန်တော်ရှောင်ရရှားကြတာဆိုသူတို့ရွာထဲမှာပက်လေကျွန်တော်တို့ဘာမှမသိတာဘူး
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်တိုက်ခိုက်မှုတွေနေရာတချို့မှာဖြစ်နေလို့နေရာဆွန့်ခွာစစ်ပေးရှောင်နေရသူတွေပုံများလာတယ်လို့စစ်တပ်ကတပ်ဆွဲထားလို့ထွက်ပြေးနေရတဲ့ကျေးရွာတွေလည်းအများအပြားရှိလာပါတယ်။ဒါ့အပြင်တပ်ကြွလှုပ်ရှားသူတွေကိုဖမ်းဆီးမှုတွေကလည်းတိုးမြင့်လုပ်နေတာပါ။ကချင်ပြည်နယ်မြေကြီးနားမြို့ကတပ်ကြွလှုပ်ရှားသူ2ဦးဖြစ်တဲ့ဆိုင်းလူပန်နဲ့လွန်ဆောင်တို့အပါအဝင်လူငယ်5ဦးကိုစစ်ကောင်စီကအရက်ဝဲအင်စီကားတွေနဲ့တိုက်ပြီးဖမ်းဆီးသွားပါတယ်။လက်ရှိမှာတော့ရဲစခန်းမှာစစ်ဆေးတာတွေလုပ်နေတယ်လို့သူတို့နဲ့နှီးဆက်သူတို့ကပြောပါတယ်
။အဲဒီမိနစ်မှာသူတို့ခိုင်နေပိုင်ရဲ့အဖိုးကတွေ့သွားတော့အဲသူတို့ဒီကချင်ခရီးရင်တိုင်းမှာတောင်းမြုပ်တဲ့နေရာမှာလမ်းမှာရဲကားနဲ့စစ်ဒီအရက်ဟာလဲဒီအရက်ကားနဲ့ပေါ့နော်အဲဝင်းဆိုင်ဆင်လာရတာပေါ့နော်အဲမှာခိုင်နေပိုင်ရဲ့လုံချောင်းရင်တော့ပြောတခြားလူတွေရဲ့စရိတ်တော့ပါသွားတယ်အမှ၅ရောက်ပေါ်မှာဒီနေ့ဆန်းဆန်းရတော့ကျွန်တော်တို့ဆုံးစားလောက်ကတော့ခုရဲစခန်းမှာရှိနေတော့မင်းသိဘလို့ဆရာတော့ဟုတ်
သူတို့နှစ်ဦးကလက်ထပ်ဖို့စိတ်ဆက်ထားသူတွေဖြစ်ပြီး2020ရွေးကောက်ပွဲအတွင်းကချင်ပြည်နယ်ပြည်သူ့ပါတီမှပါဝင်ရှင်ပြိုင်ခဲ့တဲ့ကိုစလဲလောင်းတွေလည်းဖြစ်သလိုကချင်ပြည်နယ်အရေးရှိဆုံးကနေတက်ကြွစွာပါဝင်လှုပ်ရှားနေသူတွေလည်းဖြစ်ပါတယ်ခင်ဗျာ